မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ2019နှစ်တစ်ကိုမကြာခင်မှာပဲကုပြောင်းတော်မှာဖြစ်ပါတယ်ဒီတော့အဲဒီနှစ်တစ်ကိုကျွန်တော်တို့လှမ်းမျောကြည့်ပြီးတော့နှစ်တစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရက်ပေါ်ကျွန်တော်တို့သောတာရှင်တွေဘာတွေများမျှော်လင့်ထားပါသလဲပြီးတော့ဆူတောင်းစကားများရှိတယ်ဆိုရင်ပြောပြကြဖို့ဒီနေ့ညအစီအစဉ်ကိုအစီအစဉ်တာပါပင်နယ်ဆွေးနွေးသူနှုတ်ဦးအနေနဲ့ကတော့စာနယ်ဇင်းဆရာတွေဖြစ်ကြတဲ့ဦးစီသူအောင်မြင့်နဲ့ဦးစီရည်သူတို့ကိုဖိတ်ခေါ်ထားပါတယ်နှစ်ဦးစလုံးဟာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးစသည်အပြင်ကဏ္ဍပေါင်းစုံနဲ့ပတ်သက်တဲ့သုံးသပ်ချက်လှိလာချက်အဆောင်ပါတွေရေးသားနေသူတွေလည်းဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါအစီအစဉ်ကကျေးဇူးပါတယ်ဆိုတော့ကျွန်တော်2019ထဲကိုဝင်ပြီးတော့မကြည့်ခင်နည်းနည်းလေးနောက်ပြန်ဆိုပြီးတော့2016ကြောင်းကိုနည်းနည်းအရင်စပြောလိုက်ရအောင်ပါ2016ခုနှစ်ဒီ2015ခုနှစ်နဲ့နှိုင်းရှင်ရင်နိုင်ငံရဲ့အခြေအနေဘယ်လောက်ထိအကောင်းဘက်ကိုကြောင်းလဲသွားတာရှိသလဲဘာတွေများပိုဆိုးသွားသလဲဒါလေးကိုအရင်ဆုံးပင်နယ်ဆွေးနွေးသူလူကသုံးသပ်ပေးဖို့ပါဦးစီသူအောင်မြင့်အရင်ဆုံးသုံးသပ်ပေးပါခင်ဗျာ
အဲ2015နဲ့နှိုင်းရှင်လိုက်2016ကအဲကျွန်တော်တို့တိုင်းပြည်ကဆိုခမိုင်းဝင်အပြောင်းလဲတွေဖြစ်သွားပါတယ်။ကောင်းတဲ့ဘက်ကိုကြောင်းသွားတာပါ။အဲ့တော့2015ကျွန်တော်ရုပ်ောက်ပွဲမတိုင်ခင်အချိန်ထိဟိုအားလုံးပြည်တဲ့ပိုင်းပဲတိုင်းပြည်ကိုအုပ်ချုပ်ခဲ့တယ်ဆိုတာကအရင်စစ်ဘုရုပ်ဟောင်းတွေကအုပ်ချုပ်ခဲ့တယ်။အဲပြီးတော့မှတိုင်းပြည်မှာဟိုမရေရာမတေချာမှုတွေအများကြီးရှိနေတဲ့ကာလမျိုးကိုကျွန်တော်တို့ဖြတ်တန်းခဲ့ရတာပါ။အဲဒါမဲ့ရုပ်ောက်ပွဲပြီး2016ထဲမှာဆိုရင်ကျွန်တော်တို့အစိုးရအဖြစ်တွေပေါ်လာတယ်။အဲအစိုးရအဖြစ်ဆိုတာလည်းပြည်သူလူထုကရုပ်ောက်လိုက်တဲ့တကယ်အစိုးရအဖွဲ့အစည်းပေါ်လာတာပါ။အဲဒီခါကျတော့2015အနဲ့လောကကြီးကိုကွာခြားသွားပါတယ်။အဲကွာခြားသွားပြီးတဲ့ခါကျတော့ပြည်သူလူရေတောက်တဲ့အစိုးရကတိုက်ပြည်ကိုတကယ်အုပ်ချုပ်နိုင်တယ်ဆိုတော့အနေအထားကိုကျွန်တော်တို့မြင်ရတယ်။အပြည့်ဒီပြည်ကိုပို့ပြီးတော့ကောင်းတဲ့ဟာတွေကဘာတွေပါဆက်ပြီးတော့မြင်ရတယ်ဆိုတော့အလုံးကဟိုရင်တမမနဲ့စောက်ကြည့်နေကြသလိုပေါ့ဒီပေါ်ထွက်လာတဲ့ရေတောက်ခါအစိုးရကစမ်းမလို့လည်းများအရှင်ပြည်ပါမလားဟိုတခြားသောနိုင်ငံတကာဆက်ဆက်ရေးတွေမှာရောအရှင်ပြည်ပါမလားဆိုတာကိုလည်းအလုံးဟိုမြင်တွေ့ခဲ့ရတဲ့ကာလလည်းဖြစ်ပါတယ်။တမတော်နဲ့အစီအပြည်နဲ့အပင်ပြောင်းရေးကိုလုပ်နိုင်တယ်ဒီလိုကြည့်နေတယ်လုပ်နေတော့မှာပဲ။ပြီးတော့မှနိုင်ငံတကာဆက်ဆံရေးမှာဆိုရင်လည်းတကယ်ကိုဟိုဘာလဲခေတ်အခါတခြားလို့ဘယ်တော့မှမတူတဲ့ဒါဟိုဘာလို့ခေါ်လဲအဆင့်အတန်းကြီးနိုင်ငံတကာအသိမပြည့်မှုကြီးအကုန်လုံးရလာနေတဲ့အနေအထားဖြစ်ပါတယ်။ဆိုတော့2015နဲ့လုံးဝမတူဘဲနဲ့2016ကဟိုကောင်းမွန်တဲ့ရလဒ်ကြီးအများကြီးပေးနိုင်တဲ့နှစ်ဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ဦးစီသူကရောဦးစီသူအောင်မြင့်တုံးတဲ့ချက်ကိုသဘောတူပါလားခင်ဗျာ။
ဟုတ်ပါတယ်ကျွန်တော်တို့ကဒါ2015ကတော့ကျွန်တော်တို့ကဟိုမရေရာတဲ့ကာလပေါ့နော်ခုနကလို့ကျွန်တော်ပြောရရင်ဆိုရွေးကောက်ပွဲအကျိုးကာလပေါ့ကျွန်တော်2015ကတကယ်ကိုထူးခြားတဲ့အလှည့်ပြောင်းဖြစ်တဲ့ကျွန်တော်တို့ရွေးကောက်ပွဲဖြစ်တဲ့အခါကျတော့2015နှစ်ကကျွန်တော်တို့နှစ်စကြရပေါ့လေကျွန်တော်ဧပြီလောက်ကြရစပြီးတဲ့အခါကျရင်ကျွန်တော်တို့ကဟိုရင်တမမနဲ့စောင့်ပြီးတော့ဟိုမျိုးစုံနဲ့တုံးတက်ကြစဉ်းစားကြဟိုဘာများဖြစ်လာမလဲဆိုစဉ်းစားကြရတော့ပေါ့ကျွန်တော်2016ကကြာတော့ဘာဖြစ်သွားလဲဆိုတော့အဲရုပ်ောက်ွယ်ပြီးစအဲအစိုးရအစ်စ်ကြောင်းသွားတယ်အစိုးရအစ်စ်ဆိုတာလေဒီအမေရိကန်တို့လိုဟာမျိုးတည်ငြိမ်ပြီးသားအစိုးရတွေလိုနိုင်ငံတွေတို့မဟုတ်ဘဲနဲ့ဒါကျွန်တော်တို့စီမှာဒါစနစ်ကမငြိမ်တဲ့နိုင်ငံဖြစ်တဲ့အခါကျရုပ်ောက်ွယ်ပြီးသားအချိန်ကစနစ်အစ်စ်ကိုကြောင်းတဲ့အချိန်လိုလဲကျွန်တော်တို့ကဖြစ်နေတာပေါ့နော်ဆိုတော့2015ကဒီမရေရာတဲ့ကာလဖြစ်တယ်ဆိုရင်ကျွန်တော်တို့2016ကတော့ဒါခြေလှမ်းအစ်စ်ဒါမရေတည့်ရဲနဲ့ကျွန်တော်တို့တစလှမ်းတဲ့အချိန်ဖြစ်တယ်ဘောနော်ကျွန်တော်တို့အဲ့ဒါလေးမြင်ပါတော့
ဟုတ်ကဲ့ဆိုဦးစီသူအောင်မြင့်2016ဒီ2015တဲ့စာရင်တိုင်းပြည်ရအခြေအနေကောင်းဖို့ရောက်ခဲ့လို့ကျွန်တော်တို့သုံးသပ်မယ်ဆိုရင်ဒီ2016ဟာ2019ခုနှစ်အတွဲလမ်းကြောင်းမှန်တွေကိုချပေးနိုင်ခဲ့တဲ့အခြေအနေမျိုးရှိတယ်လို့မြင်လို့ရပါသလား
ဟုတ်နေပေဒီအများကြီးရှိပါတယ်အခုဟိုအစိုးရတစ်ကသွားတဲ့နေပေဒီမှာဆိုရင်ဒါတည်းကိုနှစ်ပေါင်းများစွာဖြစ်လာတဲ့လက်နက်ကိုင်ပြည်ပခတွေချုပ်ငြိအောင်လုပ်နေတဲ့နယ်ပယ်အဖွဲ့မျိုးတိုးတက်မှုအကုန်လုံးအထွေထွေနှိပ်ကျနေတာနေပြီးတော့မှတိုးတက်အောင်လုပ်နေရတဲ့နယ်ပယ်အပြီးတော့မှနောက်ပြည်ပခတွေလူမျိုးချင်းပြည်ပခတွေဖြစ်ပွားနေတဲ့ဟာကိုဖြေရှင်းနေရတဲ့နယ်ပယ်အဲ့လိုနယ်ပယ်တွေအမျိုးမျိုးရှိတဲ့ခါကျတော့တချို့သောနယ်ပယ်တွေမှာတော့ဟိုအခြေအနေပေါင်းတွေကိုစပြီးချပေးနိုင်တယ်လို့ကျွန်တော်ယူဆပါတယ်ချို့အခြေအနေဒီအတွက်ကြတော့အခုမှအဲ့လိုမျိုးအခြေအနေကောင်းချပေးနိုင်ဖို့အတွက်အားယူနေတော့ကြိုးစားနေကြုံတယ်လို့ထင်ပါတယ
်။ဒါ
ကြောင့်မှမဟုတ်မရောက်သေးတဲ့နေရာတွေမှာမရောက်သေးပါဘူး
။ကဏ္ဍတစ်ခုချင်းစီရောကျွန်တော်တို့ခဏနေဆက်သွားကြတာပေါ့ခင်ဗျာ။ဦးစီရသူကရောဒီပုံမှာဘယ်လိုမြင်ပါသလဲ
။ဟုတ်ကဲ့ဆူရအစ်စ်ကတော့သူကအရင်တိုက်ခံတဲ့တောက်လျှောက်ကျွန်တော်တို့နှစ်20အစိတ်လောက်ကျွန်တော်တို့ကနေလာခဲ့တာခါကျတော့သူကဒီမြေမှာကျွန်တော်တို့တောက်လျှောက်နေခဲ့ပေမဲ့ ဟိုအထဲရကျွန်တော်တို့ဆိုရဖွဲ့ရအခြေအနေပေါ့နော်အဲ့ဒီ information အချက်လက်ကိုကြတော့သူကဂျင်းရမရခဲ့ဘူးတိုက်ခံတော့အခုကြတော့ဆိုရဖွဲ့ရရောက်ပြီဆိုတဲ့အခါကျတော့သူကအဲ့ဒီအချက်လက်တွေကိုသူကဘွားရနေတချို့ဟာတွေအမှန်မထားရည်လဲကျွန်တော်တို့မြင်လိုက်ရအောင်ပေါ်ရယ်ပေါ့နော်အဲ့ဒီအခါကျတော့စစချင်းမှာတော့အထနှေးတဲ့သဘောလေးတော့ကျွန်တော်မြင်ရတယ်မြင်ရရင်လည်းအခု6လလောက်ကြာတဲ့အခါမှာတော့တဖြည်းဖြည်းလေးအချိန်ရလာပြီးတော့2016အကုန်မှာတော့သူက2019ကိုကူးတဲ့အခါမှာတော့ကျွန်တော်တီးငင်ငင်လေးဖြစ်လာတော့တွားပြီးတော့တွေ့ရတယ်ပေါ့နော်ကျွန်တော်မြင်ရတော့ဟိုအာနာဝေဒါသူတို့ဒီအခုလက်ရှိဆိုရပေါ့ဆိုရတဲ့ပြောပြောမှာပေါ့နော်သူအခုဒါဟိုပိုင်ပိုင်နိုင်နိုင်ချုပ်ကင်မိပြီလို့ပဲကျွန်တော်ပြောရမှာပါဟု
တ်ကဲ့ခင်ဗျာကျွန်တော်အခုဝင်ရောက်ဆွေးနွေးမဲ့တော်တော်ရှင်တွေကိုဖိတ်ခေါ်ပါမယ်ပထမဦးဆုံးတူကရေနံချောင်းကဦးတန်းအောင်ဦးတန်းအောင်2019နှစ်တက်မှာမြန်မာနိုင်ငံချင်းဒီရရပေါ့ဘာတွေမျိုးလင်းထားပါသလဲစုတော်စကားရှိနေပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ2019ဆိုတာကျွန်တော် 2016 ကတော့ခုရက်တိုင်းဒီမှာကုန်ဆုံးကြတော့မှာဖြစ်ပါတယ်အဲ့လို2019ကိုကျွန်တော်ကူးကြောင်းတဲ့အခါမှာ2016မှာကျွန်တော်တို့တကယ်ရှိနေခဲ့တယ်2016နှစ်ကုန်ပိုင်းမှာတကယ်ရှိနေတဲ့ပြည်ဆိုင်ရတဲ့2019ကိုဆက်ပြီးတော့ပါဝင်တော့မှာဖြစ်ပါတယ်ခုမှဆိုတော့ကျွန်တော်ခုလက်ရှိအခြေအနေရဆိုလို့ရှိရင်တရားဥပဒေစိုးမိုးမှုကအရင်ကျော်ရဲ့နေရာကိုတွေ့ပါတယ်အဲ့ဒီကိစ္စကလည်း2019ကိုရောက်တော့မှာဖြစ်ပါတယ်နောက်ပြည်ရင်းစစ်မြေဆင်းနိုင်တာဆိုတဲ့အိက္ခလည်းရှိပါတယ်အဲ့ဒီပြည်ရင်းစစ်မြေဆင်းနိုင်တာလည်း2019အထိဆက်သွားမယ်လို့ကျွန်တော်ယူဆပါတယ်နောက်ကရခိုင်ပြည်နယ်ကပြဿနာတွေအားလည်း2019ကိုကျွန်တော်တို့ဆက်ပြီးတော့သွားလိမ့်မယ်လို့ယူဆပါတယ်နောက်တစ်ခါကျွန်တော်ငွေစင်းလုံးကြာစင်းနေတဲ့ကိစ္စလေးအဲ့ဒါလေးကလည်းကျွန်တော် 2019 မှာဆက်ရှင်နေဦးမှာပါနောက်ကစီးပွားရေးကြာစင်းနေတာစီးပွားရေးကြာစင်းနေဆိုတာကျွန်တော်တို့ဒီကျွန်တော် data အခြေခံလူကန်းသားတွေမှာသူရှိနေဒါတော့တိတာကိုဖြစ်နေတဲ့အခြေအနေဖြစ်ပါတယ်ကုန်ပြည်သမားတွေဆိုလို့ရှိရင်လည်းစိတ်ညာဆုံးလာတဲ့အခြေအနေကိုရောက်နေတဲ့အခြေအနေဖြစ်ပါတယ
်ဟုတ်ကဲ့
အဲ့ဒါက2019ကိုကျွန်တော်ဆက်မယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်
တော်တို့ကျူနီရီအတွက်အခွင့်အလမ်းလောက်ကြအခွင့်အလမ်းကြီးကျွန်တော်တို့မရှိပါဘူးမရှိတော့နေပါတယ်နောက်တစ်ခါကျွန်တော်တို့အစိုးရဘုံမှာတိုင်းရင်းသားပြည်ရယုံကြည်မှုကြဆင်းနေရတယ်ကျွန်တော်တို့2019အထိဆက်သွားမယ်လို့ကျွန်တော်ညွှန်မှန်းပါတယ
်ဟုတ်ကဲ့
အဲ့ဒါကြီးတော့ကျွန်တော်လက်ရှိ2016မှာဖြစ်ပြီးနေရတယ်နေပြီး2019ကိုဆက်ပြီးတော့မှပါဝင်သွားမယ်ကျွန်တော်ညွှန်မှန်းထားတဲ့အရာတွေပဲဖြစ်ပါတယ်။နောက်တော့ကျွန်တော်စူတောင်းကစားအနေနဲ့တော့ကျွန်တော်တို့2019ဖြစ်တယ်မှာကမ္ဘာလူသားစုတရားလုံးဟာချက်ချင်းမြတ်တာနဲ့ရင်းချင်းပြောရှင်နိုင်ကြပါပြီလို့ကျွန်တော်အနေနဲ့စူတောင်းမြတ်တာပို့တာချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဦးတောင်းကျေးဇူးများတင်ပါတယ်ခင်ဗျာ။နောက်တစ်ခုကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်ခင်ဗျာ။မင်းပြားမျိုးကဦးမောင်ကျော်စံဆွေးနွေးပါခင်ဗျာ
။ကျွန်တော်မြင်တာကတော့ဒီအခုလက်ရှိအခြေအနေမှာ2016အခြေအနေဒီအထိအခြေအနေမှာတော့ဟိုတိုင်းရင်းသားလေးကိုပဲကျွန်တော်ပြောချင်ပါတယ်တိုင်းရင်းသားလေးကိုကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်ကျွန်တော်အစိုးရအပေါ်မှာတဖြည်းဖြည်းနဲ့တိုင်းရင်းသားတွေယုံကြည်မှုကြားဆင်းလာတာတွေ့နေရပါတယ်ဆက်လက်ပြီးတော့2019ရောဒီအစိုးရတဖွဲ့အစိုးရဖွဲ့ရဟိုတက်တန်တခြားလုံးကတော့ဒီပြည်ရင်းရင်းချင်းဆိုတာညလင်းလို့ရမယ်လို့ကျွန်တော်မထင်တော့ဘူးခင်ဗျာဒီတော့ကျွန်တော်တို့ဟိုအရှင်းရှင်းယုံကြည်မှုတွေပြပြနေတဲ့အဟိုဆက်လက်ပြီးတော့2019မှာယုံကြည်မှုရပါစေအစိုးရကလည်းတိုင်းရင်းသားတွေအပေါ်မှာယုံကြည်မှုတည်ဆောက်နိုင်ပါစေအစိုးရနဲ့တဲမတော်တိုင်းရင်းသားလက်နဲ့တိုင်းရှင်းရောဘုလို့တိုင်းရင်းသားရှင်းရှင်းညီညွတ်ရှိခိုင်မှုတွေရပါစေလို့ပဲကျွန်တော်ဆုတောင်းရှင်ပါတယ်အဲ့လောက်ပါပဲကျွန်တော်တို့တို့လည်းအဲ့လောက်ရှင်းနေနေပါတယ
်ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးထူးတင်ပါတယ်ခုတစ်ခါတော့ထိုင်းနိုင်ငံကကိုတိလဲမှုကိုတိလဲမှုကရောဘာရီမျှော်လင့်ထားပါသလဲဘယ်လိုဆုတောင်းပေးခြင်းပါသလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကလည်းဒီတိုင်းသားတွေရောဗမာတွေရောအားလုံးပဲဗျာအမီးလူပြည်နဲ့နောက်လာမယ့်2019မှာနည်းနည်းချင်းနေရာဘွားတော့လက်ရှိအစိုးရရဲ့စစ်တပ်မှာတော့အဓိကမှုကြည့်တယ်လို့ကျွန်တော်မြင်နေရခင်ဗျာဒီစစ်တောင်းနဲ့ပြောတာနဲ့ဆိုရင်ကျွန်တော်တပတ်သားကစိတ်ကမတိုက်တိုင်းကျွန်တော်ဖြစ်ကြတယ်ဗျာဒါဖြစ်လို့လည်းဆိုတော့ဒီကျွန်တော်တိုင်းသားတွေတောင်းမှာစစ်တပ်ကတော့အလုံးချင်းနဲ့ပြတ်လာပြီးတော့နေရာဝင်ကြည့်လာဦးတယ်ပြင်မယ်ဆိုရင်အင်းအတာကတည်းကအများကြီးရှိခဲ့သေးတယ်ခင်ဗျာ။ဒါကြည့်လို့ဆိုတော့ဒီစိတ်တောက်ပေါ်မှာဗမာဆွေရကျွန်တော်တို့တိုင်းနာပြင်းစက်တွေကိုတိုက်လို့မနိုင်တော့အဖြစ်ကရဆယ်လို့တယ်ဗျ။အဖြစ်ကရဆယ်လို့ကျွန်တော်တိုင်းနာတွေတောက်ပါသည်။နေရာတွေဝင်ယူတယ်။အခုစုံစမ်းတဲ့အတိုင်းဖြစ်နေတယ်။ဒါကြောင့်မို့ကျွန်တော်အမိနဲ့ကတော့အန်တာမတွေးရင်လေဒီထောက်ချက်ကတင့်ကာလာရောက်လို့ရှိရင်နော်လက်ရှိအစိုးရစစ်တပ်တွေနော်စ ီရဲ့စိတ်ဓာတ်တွေဆော့ပါသေးနော်သူရဲ့စေတနာတွေမြင့်မားသိတတ်ပါသေးလို့ကျွန်တော်အမြင်နဲ့ဆန္ဒပြပါတယ
်ဟုတ်ကဲ့ကိုကြည့်ရမှုကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဦးစီသူအောင်မြင်ကျွန်တော်တို့စီကိုဒီ Facebook ကနေမှတ်ချက်ပေးဆွေးနွေးတာရောအခုတော်တော်ရှင်တွေဆွေးနွေးတဲ့အထဲမှာရောအဓိကစိုးရင်ချက်တစ်ခုကတော့နောက်နှစ်ထဲမှာဆက်ပြီးဖြစ်သွားမယ်ဆက်ပြီးစိုးများစိုးသွားမလားဆိုတဲ့စိုးရင်ချက်ကတော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေအခြေအနေနဲ့ငြင်းချမ်းကြီးပေါ့နော်ဆိုတော့အဲ့ဒီအလားအလာ2019ထဲမှာဘယ်လိုဖြစ်မယ်လို့ဦးစီသူအောင်မြင်သုံးသပ်ပါတယ်အ
ဲဒါလည်းပတ်သက်ရင်ဟိုကျွန်တော်တို့ဟိုပုံမှန်လေးလေးနဲ့ဟိုဗာလဲနှစ်ဖက်ကိုကျွန်တော်တို့ကြာကြည့်ပါတယ်အခုကပြည်သူရေကောက်တင်ပြောက်တဲ့ဒေါက်တာစုကြည်ဦးဆောင်တဲ့အတူအတက်လာတယ်အဲ့ဒါဘာမှယူမတန်လျာဖြစ်စရာမရှိပါဘူးသူကတကယ်ကိုငြိမ်းချမ်းရေးကိုတည်ဆောက်မယ်ငြိမ်းချမ်းရေးတည်ဆောက်တဲ့ဒီမှာလဲအဲဖက်ဒရယ်ဆိုတဲ့စကလုံးကိုဒီနိုင်ငံထဲမှာအစိုးဆုံးပြောခဲ့တဲ့ဒါဒါပါတီလည်းဖြစ်တယ်ဆိုတော့ဒီတိုင်းသားတွေရဲ့ဓာတ်လူညီမျှရေးကိုတည်ချပြီးလုပ်မှာပါနှိမ့်နိုင်မှာပါဒါပေမဲ့အဲကျန်တဲ့အားစုနှစ်ခုပေါ့နော်တပ်မတော်နဲ့ဒီတိုင်းသားလက်နက်ကိုင်တွေနဲ့အဲ့တော့တစ်ဖက်နဲ့တစ်ဖက်နဲ့အခုဆိုရင်ကျွန်တော်တို့အားလုံးကြားနေကြတဲ့အတိုင်းပဲဆွတ်ဆွေးနေကြတာပေါ့တိုင်းသားတွေဘက်ကလည်းတပ်မတော်ကဒီဘက်မယ်မီတွေကိုလာပြီးတော့မှဟိုစိုးစစ်တွေဆင်နေပါညာပြောတယ်တစ်ဖက်ကလည်းအခုကျွန်တော်တို့မြင်နေရသလားဆိုရင်ဟိုမှာ CIA ဆိုရင်တစ်ဖက်ကအစိုးရကငြိမ်းချမ်းရေးလုပ်နေတဲ့အခြေအနေမှာကိုပဲအဲဒါဒါရခိုင်တပ်ဖွဲ့ကိုစပြီးတော့ဟိုဖွဲ့တည်ပေးတာတို့အပြီးတော့မှတောင်းပလောင်တပ်ဖွဲ့ဆိုပြီးတော့မှလည်းလည်းအစ်စ်တွေတက်ဆွပေးတာတို့အပြီးတော့မှအားလုံးဒီပြီးခဲ့တဲ့မနစ်သုံးနေ့တည်းကစိုးရင်ခဲ့ရတဲ့ရောက်ပိုင်းမဟာမိတ်တောင်ပိုင်းမဟာမိတ်စီးမဟာမိတ်တွေဖွဲ့ပြီးတော့မှအစိုးရကိုတိုက်မယ်ဆိုတဲ့ဟာမျိုးတွေကလည်းအခုလက်တွေ့ပေါ်လာတာတွေရှိတယ
်ဟုတ်ကဲ့
ဒါတော့ဒီလိုအခြေအနေမျိုးတွေကိုကျွန်တော်တို့ပြချသုံးတတ်ရင်ဒီ2019လဲပါလဲလာနိုင်တယ်ဒါပေမဲ့ပြဿနာရဲ့အရင်းကတော့ဟိုတစ်ဖက်ချင်းစီဖြစ်စီအားလုံးဖြစ်စီဒါအပြစ်ခတ်ရက်သေးကြီးလမ်းကြောင်းပေါ်ကိုသွားဖို့သွားဖို့လိုတယ်အဲဒီလိုသွားတော့မှသာပြဿနာတွေကဟိုလမ်းကြောင်းမှာမရောက်မယ်လို့တော့ကျွန်တော်ထင်ပါတယ်ရှိဦးမှာပါ2019လဲမှာ
ဟုတ်ကဲ့ခင်ဗျာဦးစီရသူနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံရေးကဦးစီသူကဆိုရင်အစိုးရကအာဏာကိုဟလာကောင်းကောင်းချုပ်ကန့်ထားနိုင်တဲ့အခြေအနေရောက်ပြီဆိုတော့နိုင်ငံရေးအခြေအနေကတော့2019ထဲမှာဆက်ပြီးတည်တည်ငြိမ်ငြိမ်ရှိသွားလိမ့်မယ်လို့ဦးစီသူခန့်မှန်းသလား
အဲကျွန်တော်တို့ဟိုအစိုးရကတော့ဟိုခုနကလိုအစိုးရလှုပ်တတ်သွားမှာပေါ့လေကျွန်တော်တို့ဟိုအစိုးရဘာဝသွားမယ်အစိုးရဘာဝသွားမယ်ဆိုတော့ကျွန်တော်တို့ဟိုလှုပ်တတ်ကြင်နေဖြစ်လာမှာကိုပြောတာပေါ့အဲ့ခါကျတော့2019တွင်းမှာတော့နိုင်ငံရေးလို့ပြောရင်တော့သူအများကြီးပါနေမှာပေါ့နော်ငြိမ်းချမ်းရေးလို့ပြောတော့အကုန်လုံးဆိုအဲ့ဒါတွေကတော့ကျွန်တော်စိတ်ထင်ဟိုကြာအောင်မယ်2019တွင်းမှာပြီးမှာမဟုတ်သေးဘူးဒါပေမဲ့သူဘာတော့အရင်ရတဲ့စာရင်ပို့ပြီးတော့လုံနိုင်လာမယ်လို့ကျွန်တော်မြင်လဲဆိုတော့အုတ်ချိုရေးပိုင်းပေါ့နော်အုတ်ချိုရေးပိုင်းမှာတော့အရင်ရတဲ့စာရင်ပို့ပြီးတော့တိလာတဲ့အတွက်ကြောင့်မို့လို့တချို့ဒီဆက်ဆက်ချင်းအခုဒီနှစ်တွင်းမှာကြုံရတဲ့ဟာတွေပေါ့အဲ့ဒီအခက်အခဲတွေတချို့ရှင်းနိုင်လာမယ်လို့ယူဆတယ်နောက်တစ်ခုကတော့ဘာမြင်လဲဆိုတဲ့အခါကျတော့ဟိုပြောစရာတော့ဟိုကိုမအကြောင်းပြချက်လဲကျွန်တော်တို့နေတော့မှာပေါ့နော်အစိုးရတရက်ကဟိုဆက်ဆက်ချင်းကျွန်တော်တို့ honeymoon ကာလလဲကြော်သွားပြီတနည်းလဲကြော်သွားပြီဆိုရင်အဲအရင်အစိုးရရဲ့ဟိုထုံးဆောင်ချက်တွေကကျွန်တော်တဖြည်းဖြည်းနဲ့ဝေးသွားပြီဝေးသွားတဲ့အခါကျတော့အခုနောက်ပိုင်းလုံးမဲ့ဟာတွေအခုကျွန်တော်တို့ budget ဆွဲတာတို့နောက်ပြီးအခါကျရင်ရှေ့ဆက်မဲ့စီမံကိန်းတွေချတာတို့အဲဒါတွေအကုန်လုံးကဒါကဟိုခုလက်ရှိအစိုးရရဲ့ကျွန်တော်တို့ဟိုကြားလတ်တွေကျွန်တော်တို့မြင်လာရတော့မှာပေါ့လေဆိုတဲ့အခါကျတော့ဟိုနိုင်ငံရေးဘက်မှာတော့ကျွန်တော်မြင်ရတော့ဟိုငင်းချမ်းရေးမှာတော့ခုနကလိုတိုက်ပွဲတွေပါလို့ကတော့ကျွန်တော်ရှိနေဦးမယ်ငင်းချမ်းရေးကတော့ကြာအောင်ပါပေါ့နော်ဒီနိုင်ငံရေးတူးပြင်အုပ်ချုပ်ရေးပိုင်းမှာတော့ကျွန်တော်မြင်တော့ငြိမ်းလာမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာနောက်ထပ်ဆွေးနွေးမယ့်တော်ရရှင်နေစဖိတ်ခေါ်ပါမယ်တကူကတော့မလေးရှားနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းကိုနေဦးလင်းဘာတွေမျှော်လင့်ထားပါသလဲဘယ်လိုဆုတောင်းပေးခြင်းပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်မျှော်လင့်ထားတာပြောရမယ်ဆိုရင်တော့ဟိုကျွန်တော်တို့ကောင်းတော်ဘောနော်ဒေါ်ဆန်းစုကြည်ကအဲနေ့နေ့ဆယ်ပြင်စင်ကူကြောမယ်လို့သူပြောတယ်ပေါ့အဓိကတော့သူပြောချင်တာ vision ပေါ့သူဟိုတော့ကပြောရဲတမတာဖြစ်ချင်တယ်လို့ပြောတယ်ဘယ်လိုလဲဆိုတော့တမတာမဟုတ်တော့တော့လည်းတိုင်းပြည်ရဲ့ကောင်းဆောင်တရားအနေနဲ့တော့ဒီလိုလုပ်နေရတော့ပေါ့လေသူက vision တကူကိုချထားပေးလိုက်ပြီဆိုတော့ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့အင်အားစုလူမှုလူတန်းကအသီးသီးအားလုံးအုပ်ချုပ်သူအပါအဝင်ဟာဘာလို့တင်လဲဆိုတော့ positive အမြင်နဲ့ချင်းကပ်ရင်တော့အကောင်းဆုံးပဲလို့ကျွန်တော်ထင်ပါတယ်ဗျကျွန်တော်ဒီလုပ်ခဲ့တာယူခုနှစ်ပိုင်းလေးကိုကျွန်တော်ကြည့်တဲ့အခါကျတော့မအသွားကြည့်လဲဆိုတော့အဓိကတော့ဒီနိုင်ငံသားအမြင်နဲ့ပြောရင်ဒီ forming လုပ်တယ်ပေါ့နောက်အနာဂတ်ပုံစံမှာဖြစ်ချင်တဲ့ပုံစံအတွက်ဒီ forming လုပ်နေတယ်ဆိုတဲ့အတွက်သူကပြောတဲ့ရှင်းနှစ်ကစပြီးတော့တိုင်းပြည်ဟာအော်ပိုဇတိအမြင်နဲ့အကောင့်တက်ကိုယူသွားမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုနေဦးလင်းကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့
အခုတစ်ဆက်တည်း တည့်ရက်မျိုးကဥလာမြင့်လည်းရောက်ပါတယ်ဥလာမြင့်ဘာတွေမျှော်လင့်ထားပါသလဲနှစ်သစ်အတွက်ဘယ်လိုများစုတောင်းပေးချင်ပါသလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုရှေ့အခြေအနေပြောတဲ့စိုးရင်စိတ်တွေစိုးရင်မှုတွေကတော့တော့အဲ့ဒါတွေကိုညှပ်ပြီးခံစားမိပါတယ်ဒါပေမဲ့ကျွန်တော်မျှော်လင့်ချက်ရောင်ကြီးတစ်ခုကျွန်တော်ပြောလိုပါတယ်အဲ့ဒါကတော့မကြမတင်ကဒေါ်စုကျွန်တော်တို့ခေါင်းဆောင်သွားတော့ဒေါ်စုစင်ကာပူကိုသွားပါတယ်စင်ကာပူနိုင်ငံဟာတတိယကမ္ဘာကပထမကမ္ဘာဆင့်ကြောင်တက်လာနိုင်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။အဲဒီနိုင်ငံရဲ့အရင်ပြတ်ချစားတဲ့တိုက်ချက်ရေးကော်မရှင်ဝတ္ထုလေးလာတာတို့နောက်ပြီးကျတော့ကျွန်တော်တို့လမ်းပေးဈေးဆိုင်တွေမှာကိုယ်နဲ့အကူကျသွားလေးလာတာတို့အဲ့ဒါတွေကျွန်တော်မြင်ရခြင်းအဖြစ်ကျွန်တော်တို့ရဲ့လူစုပေါင်းဆောင်ဟာမှန်တဲ့လမ်းမဟုတ်တော့နေပြီလို့ကျွန်တော်ကတော့ဟိုမြင်ပါတယ်ခင်ဗျအများကြီးလည်းပဲကျွန်တော်အားတက်မိပါတယ်။အဲ့တော့ကျွန်တော်ဟိုပါလိကျွန်တော်ဆိုမိတ်တစ်ခုကြည့်ပါလေ။ဟိုမိမိရှိရသွားနေနဲ့သမိုင်းကြီးမှာသွားနေနဲ့ဒီပြရဲ့အောင်မြင်မှုတွေကိုကျန်တဲ့နောက်ကလူမျိုးတွေကလိလာခြင်းအဖြစ်ကျွန်တော်တို့ဝိညာဉ်အနေစွာနဲ့အောင်မြင်မှုရနိုင်နေဆိုတဲ့စကားလေးရှိပါတယ်။အဲ့တော့အဲ့ဒီစကားလေးအတိုင်းပဲကျွန်တော်တို့ခေါင်းဆောင်ဟာဆက်လက်ပြီးတော့ကျွန်တော်တို့ဒီတက်နေပါပြီလို့ကျွန်တော်ကတော့ဟိုကြုံကြည့်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါဦးလာမင်းကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်တို့ Facebook မှာ message နဲ့ဆွေးနွေးထားတာလေးတချို့ကတော့ငြင်းငြိုင်းနေပဲဒီကပတ်သက်ပါတယ်။တိုင်းသားတက်တွေမိမိတို့ပြည်သူတွေကိုငဲ့ညာပြီးဖြစ်တဲ့ရတဲ့ဒါလောက်နဲ့ဆွေးနွေးပွဲသွားမယ်ဆိုငင်းချင်းအလားအလားနှစ်တင်မှကြလာမှာပါတဲ့နောက်တူကလည်းပဲအမြန်ငင်းချင်းကြပါစေလို့ဆုတောင်းပေးထားပါတယ်ဒီသောတော်ရှင်တွေထဲမှာ VOA တက်တန်းရှိပါစေလို့ဆုတောင်းပေးထားတဲ့သောတော်ရှင်ကိုလည်းအထူးကျေးဇူးတင်ပါကြောင်းပြောလိုပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ပင်နေဆွေးနွေးသူတွေခင်ဗျာအဓိကကတော့လူလူရဲ့စာဝတ်နေရေးစီးပွားရေးပြည်လေဖို့အခုဆိုရင်ကိုစင်းတို့နေတက်တဲ့အတိုင်းနေကျွန်တော်တို့ကြားရပါတယ်ဟလားလူတွေစီးပွားရေးမကြည့်လဲကြဘူးဆိုတာကျွန်တော်တို့ကိုယ်တိုင်လည်းပဲမိသားစုတွေမိတ်ဆွေတင်ကချင်းအပေါင်းအသင်းတွေဆီကနေပြီးတော့ကြားနေရပါတယ်ဆရာတို့ဆိုလည်းပဲပြည်တွင်းမှာနေပြီးတော့ပတ်ဝန်းကျင်မှာနေတူကတွေ့နေရပါတယ်2019မှာလူလူရဲ့စာဝတ်နေရေးစီးပွားရေးအလားအလာတွေပိုကောင်းလာမယ်လို့များကျွန်တော်တို့မျှော်လင့်နိုင်ပါသလားဆရာဦးစီးသူအောင်မြင့
်ဒီအခြေပတ်လို့ကျွန်တော်တို့ပိုကောင်းလာမယ်လို့မြင်တယ်ဘာဖြစ်လို့လဲဆိုတော့ကိုယ်တို့တိုင်ပြည်မှာတကယ်ရေးတည်ဆုံးမဆောင်ကြတဲ့ဘာလို့ပေါ်တိုင်းဒီလာဟိုအိုးအောက်ဆုံးကြီးကိုဆွဲချသွားတဲ့ဟိုမွေးပြကြတဲ့ဆက်အနာရှင်စနစ်ကပုံလာဟုတ်ပါမတ်ရဲ့ရေးကြည့်လို့မလို့အဲ့လိုဆက်လာစနစ်ကပုံလာလဲ
ဦးစီးသူအောင်မြင့် line ကနည်းနည်းဟုတ်ကဲ့ဦးစီးသူအောင်မြင့် line ကနည်းနည်းတက်တက်သွားပါတယ်ကျွန်တော်တို့ချလိုက်ပါမယ်ပြန်ခေါ်ပါမယ်နော်ချက်ချင်းပြန်ခေါ်ပါမယ်ကျွန်တော်တို့အချိန်ကသိနေကြတော့ line ကနည်းနည်းမကောင်းမှုဖြစ်တယ်ခင်ဗျာပြန်ခေါ်ပါမယ်ဆိုတော့တစ်ဆက်လေးဦးစီးသူကဆက်ပြီးတော့သုံးသပ်ပေးလိုက်ပါဟာလာလူသူရဲ့ဇာဝနေရေးစီးပွားရေးလုပ်ငန်းကဏ္ဍနေ2019မှာပို့ပြီးတော့အဆင်ပြေလာမယ်လို့မျှော်လင့်နိုင်ပါသလားခင်ဗျာ
အဲဟုတ်တယ်ကွာကျွန်တော်တို့ဒီနှစ်ထဲမှာတော့အမှန်တော့ကျွန်တော်2016မှာဒီအစိုးရတာဝန်ယူတဲ့အချိန်မှာစီးပွားရေးမှာတော့တို့လောက်တာတိုင်တာတော့နည်းနည်းလေးတခြားကဏ္ဍတွေနဲ့ဆိုင်အထူးသဖြင့်နိုင်ငံရေးနဲ့ဆိုင်ကျွန်တော်နှေးတယ်ပြောရမှာပေါ့လေဆိုတော့နေရပထမ6လမှာနေတယ်နောက်ပိုင်းကျတော့တဖြည်းဖြည်းနဲ့အခုကတော့အချိန်လေးရလာတဲ့အခါကျတော့ကျွန်တော်မြင်တော့ဒီ2016မှာတွေ့ခဲ့တဲ့ဟာတွေကိုသင်ခန်းစာယူပြီးတဲ့အခါကျရင်2019မှာတော့ဟိုတီးရပိုကောင်းအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်တယ်ပေါ့နော်နောက်တစ်ချက်ကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းအုပ်ချုပ်ရေးမှာရှင်ပြန်ပါဝလာပြီးဖြစ်တဲ့အခါကျတော့ဘယ်ဌာနကဘလို့ကန်ရမယ်အချက်လက်တွေဘယ်ရရှာရမယ်ပေါ့နော်ဘယ်သူ့စကားပြောရမယ်ကျွန်တော်တို့သိလာပြီးတဲ့အခါကျတော့ဒါနဲ့ဆက်ဆက်တဲ့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနပုဂ္ဂိုလ်တွေကလည်းအရှင်ရတဲ့ဆိုင်ပို့ပြီးတော့တော်တော်လေးလေးနဲ့ကျွန်တော်အမြင်လုပ်နိုင်လာမယ်ပေါ့နောက်တစ်ချက်ကတော့ဘာသွားဖြစ်ရလဲဆိုတော့အခု2016ထဲမှာသဘောတူထားတဲ့ကျွန်တော်ယင်းနှိမ့်နယ်မှုတွေပေါ့နော်နိုင်ငံယင်းနှိမ့်နယ်မှုတို့ဘာလို့အဲ့ဒါတွေကဟိုယင်းနှိမ့်နယ်မှုဥပဒေလည်းကျွန်တော်အသက်ထွက်ထားတာရှိတယ်ဒါပေမဲ့အဲ့ကောင်တွေကသူကအချိန်ကအခုမှစယူနေရတဲ့ခါကျတော့2019လောက်မှာပဲသူကဒါဟဝိုင်ဝင်လာမှာပေါ့လေယင်းနှိမ့်နယ်မှုတွေဝင်လာမယ်နောက်ပြီးကျွန်တော်ချင်းငွေတို့ထောက်ပံ့ကြေးတို့ဒါဂျပန်တို့ဒီဆီယာရထားတဲ့ဟာတွေကလည်းဒုတာကြိုင်တာနဲ့ဆိုတော့ကျွန်တော်တို့2019ကျွန်တော်တို့ February March ပေါ့နော်အဲအဲ့လောက်မှာကျွန်တော်တို့ကဝင်လာမှဖြစ်တဲ့အခါကျတော့အဲ့ဓာရီပေါင်းလိုက်တယ်ဆိုရင်ခုန2016တဲ့ဆိုင်ကျွန်တော်တို့ပြီးပြီးတော့ကျွန်တော်တို့စီးပွားရေးကတော့အရှိန်ကျွန်တော်တို့ရလာလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ဦးစီးသူကပြောတဲ့အထက်မှာလည်းပါပါတယ်ဆိုအစိုးရကသူကတတင်းတစ်နှစ်လောက်ရှိလာပြီဆိုတော့လူရေကန်ရေတက်လာပြီပေါ့လူတက်ကန်တက်ရှိလာပြီပေါ့ရှင်ပြန်ပေါ့ဝါလာပြီပေါ့ဆိုတော့ဒီတစ်နှစ်လောက်ကာလအတွင်းမှာအစိုးရဌာနအသီးသီးမှာဝန်ကြီးတွေဒုဝန်ကြီးတွေကစပြီးတော့ပေါ့နော်အစိုးရဌာနအသီးသီးမှာတောင်းပေးခံထားတဲ့ဒီ NLD ပါတီဦးဆောင်တဲ့အစိုးရကနေတောင်းပေးခံထားတဲ့လူတွေရဲ့လူရေကန်ရေကိုလည်းဒီလောက်ဆိုရင်သိပြီလို့ကျွန်တော်တို့ယူဆတယ်ဆိုတော့အဲ့ဒီအထဲကဟာလာဒီနှစ်သစ်အတွင်းမှာ ညာတဲ့လူတွေဖဲပြောရရင်တော့မလုံနိုင်တဲ့လူတွေဖဲနောက်လုံနိုင်တဲ့လုံနိုင်မယ်ဆိုတဲ့လူတွေကိုထပ်ယူထပ်တင်ဆိုတဲ့အခြေအနေမျိုးတွေပေါ့ဖြစ်လာမယ်လို့ခန့်မှန်းလို့ရလား
ကျွန်တော်တို့ဟုတ်တယ်ကျွန်တော်တို့အဲ့လိုထင်တယ်ပေါ့နော်ကျွန်တော်တင်ရတာစတော့တစ်ခါလောက်နေမှနှစ်နှစ်လောက်နေမှကျွန်တော်တို့လဲမယ်မြင်ရတာပေါ့ဒါပေမဲ့အခုကျွန်တော်တို့ဒီတချို့ဒူဝန်ကြီးတို့ဘာလို့တွေကျွန်တော်တို့လဲတာတော့နောက်ပြီးတဲ့ခါကျရင်ဒီတော်တော်ထဲမှာလည်းကျွန်တော်တို့ကော်မတီတို့ဘာလို့လဲတာတွေဘာကြီးကျွန်တော်တို့မြင်ရတဲ့ခါကျတော့ဒီတိုင်းဆိုရင်တော့အဲ့လောက်တော့စောက်မှာတော့မဟုတ်ဘူးပေါ့နော်မစောက်မင်းတဲ့ခါကျတော့ဟိုလဲမယ်ဆိုတဲ့ဟာမျိုးတွေလည်းမြင်ရတယ်နောက်ပြီးတော့ခုနကလိုဒူသမရတို့ဘာလို့ရဲ့အခိုင်ကဏ္ဍတွေလည်းရင်ရတဲ့ဆိုင်ကျွန်တော်တို့ကပုံမြင်ရတဲ့ခါကျတော့အဲ့လိုခုနကလိုမျိုးနေရာရွှေ့တာပြောင်းတာဒါအမှုပဲနဲ့လည်းအစ်စ်ထဲတာအဟောင်းလဲတာအဲ့လိုမျိုးတွေကကျွန်တော်တို့2019ထဲမှာတော့မြင်ရမယ်လို့မြင်တယ်ဗျ။ဘာလို့လဲဆိုတော့ဟိုဒူးဝန်ကြီးတို့ဘာလို့လဲကျွန်တော်မြင်တော့တော်တော်များများဝန်ကြီးဌာနတွေမှာကျွန်တော်တို့မခန့်ရသေးဘူးပေါ့လေ။ဆိုရဲကကြောင့်အဲ့ဒါတွေလည်းဝင်လာလို့ရှိတယ်။နောက်ပြီးတော့ကျွန်တော်တခုဟိုလှုပ်စေချင်တာကတော့ဟိုလွှတ်တော်တို့ဘာလို့မှဆိုရင်တန်းနိုင်ငံတွေမှာဆိုရင်ဒီ budget တွေဘာတွေကဒီလွှတ်တော်မှတ်တွေကိုကျွန်တော်တို့ထောက်ပံ့ပေးထားတဲ့ဟာတွေရှိတဲ့ခါကျတော့သူတို့တွေမှာအကူအဖွဲ့တွေပေါ့နော်။ရုံးဖွဲ့တွေကျွန်တော်တို့ရှိတယ်။ကျွန်တော်တို့ဒီဘက်မှာတော့အရင်ကြီးမမြင်ရဘူးဆိုတော့အဲ့ဒါမျိုးတွေပါကျွန်တော်တို့ကဟိုကူညီထောက်ပံ့ပေးနိုင်မယ်ဆိုရင်တော့ဒီတော့ကောင်းလာလို့တော့ကျွန်တော်မြင်ရတာပေါ့လေ
။ဟုတ်ကဲ့။ဦးစီးတော်မြင်ကူနဲ့စကားလေးဆက်လိုက်ပါခင်ဗျာအဆုံးသတ်တော
့။အဲအဓိကကတော့ကျွန်တော်တိုင်းပြည်မှာအရေးကြီးဆုံးကဆရာနာရှင်စနစ်ပြန်ပြီးတော့မပေါ်ပေါက်ဖို့စေတဲ့ဥစ္စာဒါအရေးကြီးဆုံးပါပဲ။အခုလိုဆရာနာရှင်ရှင်းလိုက်ရကျွန်တော်တိုင်းပြည်ကိုဖျက်ဆီးပေးတာဖြစ်လို့ပါပဲ။အဲ့တော့ဒီလိုမျိုးနောက်ကျောင်းပြန်ဆွဲတာမရှိဘူး။ NLD ဆိုရကတည်ငြိမ်နဲ့အုပ်ချုပ်ခွင့်ရမယ်ဆိုရင်ဒီလာမယ့်2019ကျဲမှာလည်းအမှားတဲ့ဟာတွေဒီပြန်ပြင်လိုက်မယ်ခဏတော့ဆိုကျွန်တော်တို့အဓိကသိနေကြတဲ့စီးပွားရေးရမအောင်မြင်တဲ့ဟာတွေကိုလည်းသူတို့ပြန်သုံးသပ်ပြီးတော့မှလူကြောက်ဖြစ်တာလားလူဆိုလည်းအကောင့်ထဲပုံမဲ့လူတွေကိုကြောင်းလဲတာတွေလည်းလုပ်မယ် policy ကြောင်းစေတယ်သူတို့ကြောင်းလဲမယ်လို့ကျွန်တော်ထင်ပါတယ်အရေးကြီးတာကကျွန်တော်စီပါ LD ဆိုတာတည်တည်ငြိမ်ငြိမ်နဲ့တိုင်းပြည်ကိုအုပ်ချုပ်စီမံဆောင်ရွက်ရဖို့ပဲအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်တို့အစီအစဉ်အဆုံးသတ်ခံပြီးပါပြီသောတာရှင်တယောက်ဆူတောင်းစကားလေးနည်းနည်းလေးဖတ်ပြချင်လို့ပါကျွန်တော်သူကထူးထူးခြားခြားလေးဆူတောင်းမေတ္တာပို့သချင်တာပါတဲ့ညာအိတ်ချိန်တွေမှာမူရစ်တောင်းစားလူရစ်မူရစ်တောက်စားလူရန်ကားဟောဟိဆူညံလူဆိုးလူမိုက်ရုပ်မှဆူသွန်းနေကြတော့သူများရံမှအကင်းဝေးကြပြီးအိတ်ကောင်းချင်းအိတ်ကြရပါစေစားကောင်းချင်းစားကြရပါစေဂျူပါတဲ့တခုတည်းမြဂျူမပါတဲ့တခုတည်းမြရံတွေမှလည်းအကင်းဝေးကြပါစေမိမိအိမ်မိမိပတ်ဝန်းကျင်မှာအယက်ဆိုင်ဘီယာဆိုင်တွေကာရာအိုကေနိုင်ကလပ်ဆိုင်တွေဖွင့်ခြင်းမှလည်းအကင်းဝေးကြပါစေမူရစ်ဆေးဝါးရောင်းဝယ်ဖောက်ကားသုံးဆွဲသူများနဲ့လည်းအကင်းဝေးကြပါစေလောင်းကစားတိုင်မျိုးစုံနဲ့လည်းအကင်းဝေးကြပါစေလေသမားတောင်သူကြီးများလည်းမတရားအာဏာပြလက်သိမ်းကြသိမ်းခံရခြင်းမှလည်းကင်းဝေးကြပါစေမတရားအသိခံလည်းမြင်နာလည်းအမြန်ဆုံးပြင်ရကြပါစေထိုက်တန်တဲ့ရော်ကြီးတွေလည်းရကြပါစေစသဖြင့်တော်တော်ရှိရှိဝေးဝေးလေးသူကဆူတောင်းပေးထားတာကိုဖတ်ပြရင်းနဲ့ဒီကနေ့အစီအစဉ်ကိုအဆုံးသတ်ပါစေပင်နိုင်ဆွေးနွေးပေးသူတရားပောင်းဆွေးနွေးသူသောတာရှင်နာဆင်းတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ